ရှိတော်အရှနိုင်ငံများတင်အာဆီယံနဲ့အမေရိကန်ရဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုချက်ထွင်ရေးအမေရိကန်ဒေါ်လာ102တန်ပေးရမယ်အကြောင်းအမေရိကန်သမ္မတဂျိုးဘိုက်တန်ကအင်ကာနီကအွန်လိုင်းကလုပ်တဲ့ထိပ်သီးဆွေးနွေးပွဲအတွင်းမှာကြေညာခဲ့ပါတယ်။အမေရိကန်သမ္မတအင်ဂျီရိုဆိုင်ယာ VOE ရဲ့သတင်းတာဝန်ခံပက်စီဝီဒါဂူဆော်လာရဲ့သတင်းဆောင်ပါကိုနားဆင်ပါရှင်။အရှိတောင်အာရှနိုင်ငံများအတင်အာဆီယံရဲ့အင်ကာနီကအွန်လိုင်းကလုပ်တဲ့ထိပ်သီးဆွေးနွေးပွဲကိုဘရူနိုင်းပြည်ရဲ့ဆူလ်တန်ဟာဆနာဘူကီယာကြီးမှုခဲ့ပါတယ
်။ We have made significant progress.
ဒီပါကမိခိုက်တွေနဲ့ပူးပေါင်းဆောင်ရွက်မှုခိုင်မာရေးမှာဒီနေ့အတွင်းအာဆီယံအနေနဲ့ထူးခြားတဲ့တွေ့တက်မှုတွေရှိခဲ့တယ်လို့သူပြောသွားတာပါ။အမေရိကန်ဟာအာဆီယံရဲ့ပြင်ပမိခိုက်တနိုင်ငံဖြစ်ပါတယ်။အာဆီယံနဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတိုးချဲ့ရေးအတွက်အမေရိကန်ဒေါ်လာ102တန်ပေးရမယ်အကြောင်းထိပ်သီးအစည်းအဝေးအတွင်းမှာပဲသမ္မတဂျိုးဘိုက်တန်ကကြေညာခဲ့ပြီးဒီထဲမှာလက်ရှိ COVID-19 ကပ်ဘေးရောဂါအရေးဖြေရှင်းရေးမှာအထောက်အကူပေးဖို့နဲ့အနာဂတ်မှာကပ်ဘေးရောဂါတွေကိုကာကွယ်ရေးရှာဖွေဖော်ထုတ်ရေးနဲ့တုံ့ပြန်ကင်တွယ်ရေးအာဆီယံရဲ့ဆောင်ရွက်နိုင်စွာခိုင်မာရေးအတွက်ဒေါ်လာတန်40လဲပါဝင်ပါတယ်သမ္မတဂျိုးဘိုက်တန်ကအခုလိုပြောပါတယ
် Our bottom line is that ASEAN is essential.
အာဆီယံဟာမကြီးမဖြစ်ဘူးလားလို့အဓိကထားပါတယ်။ Indo Pacific ရဲ့ဒေသတွင်းတူဆောင်မှုအတွက်မကြီးမဖြစ်လို့ပြောလိုပါတယ်။အာဆီယံရဲ့အရေးပါမှုကိုအမေရိကန်ဘက်ကလည်းအခိုင်အမာပိုက်ဆက်ထားပါတယ်။ဒီအချက်ကအရေးကြီးဆုံးအချက်တစ်ခုဖြစ်ပါတယ်။ကျွန်တော်တို့မျှဝေနေတဲ့ဒေသရဲ့လုံခြုံရေးကျွေးဝါတိုးတက်ရေးနဲ့တည်ထောင်ခိုင်မြဲရေးကိုထိန်းထားနိုင်ရေးအတွက်အရေးကြီးဆုံးအချက်တစ်ခုဖြစ်ပါတယ်လို့သမ္မတဂျိုးဘိုက်တန်ကပြောခဲ့တာပါ။နှစ်စဉ်ကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးပွဲတွေကိုနောက်ဆုံးအကြိမ်အမေရိကန်သမ္မတတဦးပါဝင်တက်ရောက်ခဲ့တာကတော့2019ခုနှစ်မှာသမ္မတဒေါ်နယ်ထရန့်လက်ထက်မှာဖြစ်ပါတယ်။စီးပွားရေးအရဖွဲ့စည်းထားတဲ့အရှိတောင်အာရှစေနိုင်ငံရဲ့ဒေသဆိုင်ရာအဖွဲ့ကြီးဟာဆိုရင်ကြည့်ထွားလာနေတဲ့တရုတ်ကိုထိမ့်ညီရဲ့အတွက်အဓိကကြတယ်လို့လည်းရှုမြင်ကြပါတယ်။ကုန်သွယ်ရေးအဖွဲ့ဖြစ်တဲ့ American ASEAN စီးပွားရေးကောင်စီကတော့ American ရဲ့ပြန်လည်ထိတွေ့ဆက်ဆံမှုကိုကြိုဆိုပါတယ်။ American ASEAN စီးပွားရေးကောင်စီရဲ့မူဝါဒဆိုင်ရာအကြီးတန်းဒုတိယဥက္ကဋ္ဌမတ်စ်နယ်လီကအခုလိုပြောပါတယ
်။ We're talking about a region that by 2030
when the total of the energy and gamma CYA အကောင်းဆုံးဖြစ်လာမယ်ဒေသတစ်ခုချင်းကျွန်တော်တို့ပြောနေတာပါအမေရိကန်ပြည်သူတွေကပြည်နယ်20ခုကျော်ကနေ800,000,000ကို20ဒေါ်လာ1ဘီလီယံကျော်ကုန်စည်တွေတင်ပို့နေတဲ့ကမ္ဘာအစီအပံကြီးတစ်ခုချင်းကိုကျွန်တော်တို့ပြောနေကြတာပ
ါတရုတ်ရဲ့စီးရင်ယူမန်းချက်တွေကိုတံပြန်နိုင်မဲ့လုံခြုံရေးအမကန်ချက်တစ်ခုအဖြစ်အမေရိကန်ကိုရှုမြင်ချပေမဲ့လည်းစီးပွားရေးပူးပေါင်းဆောင်ရွက်မှုမှာတော့အမေရိကန်အစိုးရကတရုတ်အစိုးရထက်နောက်ကျနေပါတယ်အာဆီယံဟာတရုတ်ရဲ့အကြီးဆုံးကုန်သွယ်ဆက်ဖြစ်ပါတယ်။နှစ်ဖက်စလုံးက ASEP လို့ခေါ်တဲ့ဒေတာရင်းအလုံးစုံစီးပွားရေးပူးပေါင်းဆောင်ရွက်မှုမှာပါဝင်ကြပါတယ်။2020မှာလက်မှတ်ထိုးခဲ့တဲ့ကမ္ဘာအကြီးဆုံးလွတ်လပ်စွာကုန်သွယ်မှုသဘောတူညီချက်ဖြစ်ပြီးအမေရိကန်မပါဝင်ပါဘူး။လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တစ်ခုဖြစ်ပြီး Pacific တစ်ဖက်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်မှုလို့သိကြတဲ့CPTPP သဘောတူညီချက်ကနေလဲအမေရိကန်နှုတ်ထွက်ထားတာဖြစ်ပါတယ်။သမ္မတဘရက်ကိုဘားမှဆောင်ရွက်ခဲ့တဲ့2016ခုနှစ် TPP သဘောတူညီချက်ကနေ2019ခုနှစ်အတွင်းမှာသမ္မတဒေါ်နယ်ထရန့်ကနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ဝင်းစတန်စင်တာရဲ့အာရှအစည်းအဝေးကပညာရှင်တူဖြစ်တဲ့ပရာရှန့်ပရာနီဆွာလန်ကအခုလိုပြောပါတယ်။
On several issues, whether it's
ကုန်သွယ်ရေးဓမ္မမုံနဲ့ယာဒီဥရုအရေးပဲဖြစ်စေကိစ္စရအများအပြားမှာအမေရိကန်ပြည်ထောင်စုကအဓိကအခန်းကဏ္ဍကနေပါဝင်ဆောင်ရွက်ပါတယ်တခါတရံမှာတော့နှုတ်ထွက်ပါတယ်အဲ့ဒီနောက်မှာဂျပန်နဲ့အာဆီယံလိုနိုင်ငံတွေကဆက်လက်ပြီးဆက်ခံဆောင်ရွက်နိုင်ပါတယ်ဒါပေမဲ့အမေရိကန်အနေနဲ့အရှုံးနဲ့အဆုံးသတ်သွားတယ်လို့ကျွန်တော်မထင်ပါဘူး
အမေရိကန်နဲ့တရုတ်ကြားပြိုင်ဆိုင်မှုပြင်းထန်လာခဲ့ချိန်မှာအာဆီယံဖွဲ့ဝင်တွေကတော့နှစ်နိုင်ငံစလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုတာကိုအလေးထားခဲ့ကြပါတယ်။တချိန်ချင်းမှာပဲထိုင်ဝမ်ရေလက်ကျအတွင်းပြင်းထန်မှုစီမံခန့်ခွဲမှုတွေအပါအဝင်လွတ်လပ်စွာရေချောင်းသွားလာမှုကိုလည်းအသေးချာဆောင်ရွက်ခဲ့ကြပါတယ်။အင်ဒိုနီးရှားရဲ့ပင်လယ်ရေချောင်းသွားလာမှုနဲ့ရင်းနှီးမြှုပ်နှံမှုဆန်ရပူးပေါင်းဆောင်ရွက်ရေးဝန်ကြီးလူဟတ်ပန်ဂျီယာတန်ကအခုလိုပြောပါတယ်
What's the benefits of the conflict happening in that area?
အဲ့ဒီဒေတာတွင်ဖြစ်နေတဲ့ပဋိပက္ခတွေရဲ့အကျိုးဆက်ကဘာရှိလဲဘယ်သူတွေအမျက်ထွက်လဲဘယ်သူမှအကျိုးမရှိပါဘူးကိုဗစ် -19 ကြောင့်ဖြစ်ရတဲ့ပြဿနာတွေလည်းပဲတော်လောက်ပါပြီ
ဒီနေ့အာဆီယံထိပ်သီးအစည်းအဝေးကိုတော့မြန်မာနိုင်ငံမတက်ရောက်ပါဘူးစစ်တပ်အနာသိမ့်ပြီးနောက်6လအကြာမှာအာဆီယံအသင်းကဘုံသဘောတူညီချက်5ရက်ချမှတ်ခဲ့ပြီးမြန်မာရေးဖြည့်ရှင်းဖို့စီစဉ်ခဲ့ပေမဲ့မြန်မာဆက်အနာပိုင်းတွေကပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုပြီးစစ်ကောင်ဆောင်ကိုအာဆီယံကထိပ်သီးဆွေးနွေးပွဲတက်ခွင့်ပိတ်ပင်ခဲ့တာဖြစ်ပါလေရှင်